အာဆီယံပါလီမန်များညီလာခံ AIPA အဖွဲ့ရဲ့နိုင်ငံရေးဆိုင်ရာကော်မတီအနေနဲ့မြန်မာပြည်သူတွေအခြေအနေကိုသိရှိနိုင်ဖို့မြန်မာနိုင်ငံကိုတွားရောက်လည်လာဖို့စီစဉ်နေတယ်လို့ AIPA နဲ့ပူးပေါင်းဆောင်ရွက်ရေးအင်ဒိုနီးရှားလွတ်တော်အမတ်များအဖွဲ့ဥက္ကဋ္ဌဖတ်လီဇွန်ကပြောပါတယ်အာဆီယံလွတ်တော်အမတ်များရဲ့အထူးတန်တမာအဖြစ်နဲ့မြန်မာနိုင်ငံရဲ့အခြေအနေကိုတွားလည်လာလေလာမှာဖြစ်တဲ့အကြောင်းဩဂုတ်လ17ရက်တောက်ချန်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာအင်ဒိုနီးရှားလွတ်တော်အမတ်ဖတ်လီဇွန်ကပြောထားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဩဂုတ်လ5ရက်ကနေ17ရက်နေ့အထိကျင်းပခဲ့တဲ့54ကြိမ်မြောက်အာဆီယံပါလီမန်များညီလာခံကမြန်မာစစ်ကောင်စီဘက်ကအာဆီယံဘုံသဘောတူညီချက်5ချက်ကိုအကောင့်ထည့်ဖော်ဆောင်ခြင်းရှိမရှိဆိုတာနဲ့မြန်မာနိုင်ငံကညီညွတ်ရေးလုပ်ငန်းစဉ်တွေကိုစောင့်ကြည့်မဲ့ကော်မတီတရဖွဲ့စည်းခဲ့တဲ့အကြောင်းလဲဖတ်လီဇွန်ရဲ့ကြေညာချက်မှာထည့်သွင်းဖော်ပြပါတယ်။မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်ဆီလွတ်မဲ့အစီအစဉ်ဟာရုရှားယူကရိန်းပြည်ပကကြောင့်နိုင်ငံစလုံးကထိခိုက်နစ်နာရသူတွေရဲ့အခြေအနေကိုတွားရောက်လေ့လာခဲ့တဲ့ဂျနီဗာအခြေစိုက်နိုင်ငံတကာလွတ်တော်အမတ်များအဖွဲ့ IPU ကတွားခဲ့တဲ့ခီးစဉ်နဲ့အလားတရန်တူတဲ့အကြောင်းလဲဖတ်လီဇွန်ကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံကို AIPA ရဲ့အထူးတန်တမာအဖွဲ့ဆီလွေရေးမလွေရေးဆိုတဲ့ကိစ္စကိုတော့ဆွေးနွေးနေဆဲဖြစ်ပြီးဆုံးဖြတ်ချက်မကျသေးဘူးလို့လည်းသူကပြောပါတယ်။ဂျကာတာမြို့မှာကျင်းပခဲ့တဲ့အာဆီယံပါလီမန်များညီလာခံ AIPA ကမြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီပေးအာဆီယံလွတ်တော်အမတ်တွေနဲ့လည်လာသူတွေကသဘောတူခဲ့ကြပါတယ်ခင်ဗျ။